မြန်မာနိုင်ငံရဲ့လွှတ်တော်တွေအတွင်းမှာလွှတ်တော်အမတ်အူအနေနဲ့လုပ်ငန်းဆောင်တာတွေထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်ကြောထောက်နှောက်ခံပြုအထောက်အပံ့တွေနည်းပါးနေသေးတယ်ဆိုတဲ့အကြောင်းကို AR တိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုအမျိုးသားလွှတ်တော်အမတ်ဦးသိန်းစွေက VOA ကိုပြောပြပါတယ်။ဦးသားညုံဦးက Washington DC မြို့တော်မှာတွေ့ဆုံမေးမြန်းထားတာပါ။
ကိုသိစေ view လာပြီးတော့အခုမေးမြန်းတာကိုဖြေချပြပြကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ
။ကျွန်တော်ကျွန်တော်မေးချင်တာကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခုလွှတ်တော်လေးဝင်လာတာအခုနှစ်နှစ်ကျော်ရှိပြီပေါ့နော
်။ဟုတ်ကဲ့။အဲ
့တော့ကိုသိန်းစွေအနေနဲ့ရွေးကောက်ပွဲကာလမှာသက်ဆိုင်ရာကိုယ့်ရဲ့နေမြေမှာရှိတဲ့လူတို့ကိုဂရုကုတွေပေးခဲ့တာရှိပါတယ်။အဲ့တော့ဂရုကုတွေကိုဒီနှစ်နှစ်ကျော်ကာလတွေမှာကိုယ့်အကူဘယ်လောက်ထိလုံနိုင်ပြီလဲလို့သုံးသပ်ပြီလဲဗျ။
ကျွန်တော်တို့ဒီရွေးကောက်ပွဲကာလမှာပြည်သူလူထုနဲ့ကျွန်တော်တို့တွေ့တယ်ကြေးရွာတွေအရောက်ဆင်းတယ်အဲ့ဒီအခါမှာကြေးရွာလူထုကိုဒီလက်ရှိဖြစ်ပျက်နေတဲ့ပြဿနာတွေလူမှုတွေခံစားနေရတာတွေကိုလူမှုတွေနဲ့အတူကျွန်တော်တို့အနေနဲ့ရှေ့ရမရက်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးမယ်ဆိုတာကိုကတိပေးတယ်။အဲအဲ့ဒီအတိုင်းပဲကျွန်တော်တို့ခုကျွန်တော်တို့ဒီမှာဆိုအဓိကလေယာပြဿနာတွေရှိတယ်။နောက်တစ်ခါဒီရေလုံငန်းနေပြဿနာတွေရှိတယ်။ဒီအလုပ်ကန်ရှာဖောက်မှုပြဿနာတွေရှိတယ်။ဒါတွေနဲ့ပတ်သက်လို့တော့ခုနလေသမားတွေရဲ့ပြဿနာတွေဆိုရင်ကျွန်တော်တို့ဒီဆက်ပြိုးစိတ်ချင်းငွေတွေမရဘူး။ဒီတက်ဆိုင်အခက်ခဲရှိနေတဲ့ဒီအနဌာနဆိုင်ရာနဲ့အခက်အခဲဖြစ်နေတဲ့ပြဿနာမျိုးတွေကိုကျွန်တော်တို့ဖြေရှင်းပေးခဲ့ပါတယ်ဝိုင်းပြီးတော့အဲ့ဒီမှာဆိုလယ်သမားထောင်ကျော်ပေါ့ကျေးရွာအုပ်စု၄အုပ်စုကလာပြီးပြောတဲ့အခါမှာကျွန်တော်လိုက်ပြီးတော့ဆောင်ရွက်ပေးတော့အကုန်လုံးအခုတော့ရသွားပါတယ်အဲ့ဒါလည်းတက်နိုင်တဲ့မြတ်ဒေသဆိုင်ရာအာဏာပိုင်နဲ့လည်းညှိပြီးတော့လိုက်ပြီးဆောင်ရွက်ပေးပါတယ်အဲ့ဒီလိုမျိုးကျွန်တော်တို့ဆောင်ရွက်ပေးတယ်အဲ့နောက်တချို့ဟာတွေကြတော့လည်းတူးချင်းလာတဲ့ဟာတွေမှာလည်းကျွန်တော်ရဲ့နေကဒီအဖွဲ့ဘောရုံးအဖွဲ့ကိုလည်းပြောထားပါတယ်ပြောပြီးတော့ရုံးအဖွဲ့ကနေပြီးလိုက်ပြီးဆောင်ရွက်ပေးပါတယ်အဲ့ဒီအပြင်ဒီသက်ဆိုင်ရာဒေသပြဿနာတွေကိုကြတော့ကျွန်တော်တို့ကဒီမြို့နယ်အုပ်ချုပ်ရေးခရိုင်အုပ်ချုပ်ရေးအဲ့ဒီပုံကိုယ်တွေနဲ့ညှိတယ်ညှိနှိုင်းပြီးလုပ်တယ်သူတို့လည်းမတိုက်နိုင်တဲ့ကိစ္စမျိုးကြရင်တော့လွှတ်တော်ထဲမှာကျွန်တော်တို့အနေနဲ့တင်ပြပါတယ်ဥပမာကျွန်တော်တို့ဒီဆယ်မြောင်းရင်ကပဗံပေါ့ဆယ်မြောင်းတပ်တမန်နေပြီးတော့တပ်တမန်နေနှိမ့်လို့လယ်တွေဧကထောင်ချီပြီးတော့ဟိုရေဝင်ပြီးပျက်စီးနေတယ်အဲ့အဲ့နေရာမှာလယ်သမားတွေဒုက္ခရောက်နေတယ်ကျွန်တော်စီလာပြောကြတယ်အဲ့ဒီလိုပြဿနာမျိုးတွေကြတော့ကျွန်တော်လွှတ်တော်ထဲမှာတင်ပြီးတော့ကျွန်တော်ဟိုမေကုံမေးပါတယ်မေးပြီးတော့အဲ့မှာဝင်ကြီးကလည်းဒါတကယ်ဟုတ်တယ်နောက်တစ်ခါအချက်လက်လည်းခိုင်ခိုင်မာမာဖြစ်အောင်လို့အောက်ခြေတွေဆင်းပြီးတော့ကျွန်တော်တို့အချက်လက်ရှာတယ်ရှာပြီးတော့ဒါတွေကိုခိုင်ခိုင်မာမာတင်ပြတဲ့ခါကျတော့ဝင်ကြီးကလည်းဒါဟုတ်ပါတယ်ဆိုပြီးတော့ဒီပြဿနာတွေနဲ့ပတ်သက်ပြီးဒါမှန်ပါတယ်ဆောင်ရွက်ပေးတင်ပါတယ်လို့ပြောပြီးတော့အခုတော့ကျွန်တော်တို့ရန်တရားတွေနဲ့တော့တာတမန်တွေပြန်ဖို့ပြီးတော့ဆောင်ရွက်ပေးနေတယ်လို့ကြားပါတယ်ဟုတ
်ကဲ့အဲ့တော့လွှတ်တော်ထဲမှာအခုလို့ဆောင်ရွက်တာနဲ့ဆောင်ရွက်ကိုဆောင်ရွက်နိုင်ခဲ့တဲ့အတိုင်းတာပေါ့နော်ကိုနေမြီလူတို့အတွက်ကျင်းနဲ့အားရမှုရောရှိလားကျင်းနဲ့အားရ
တကယ်တမ်းတော့ဒါတွေကပြဿနာဒီထဲကအစိပ်ပိုင်းတစ်ခုပါပဲတကယ်တမ်းတော့ကျွန်တော်တို့လောရမှာတွေကအများကြီးပဲတိုင်းပြည်တစ်ခုလုံးနဲ့ရှင်းလိုက်ရင်ဒါတွေကတေးတေးမွားမွားပါဟိုကျွန်တော်တို့တွေလှုပ်ချင်တာတွေကတော့အများကြီးပဲဒါပေမဲ့ကျွန်တော်တို့ဟိုအစိပ်ပိုင်းတစ်ခုလောက်ကိုသာကျွန်တော်တို့လုပ်နိုင်ပါသေးတယ်ဆက်ပြီးတော့ကျွန်တော်တို့စူးစမ်းရမှာတွေအများကြီးပါပဲ
အဲ့တော့လွတ်တော်အမတ်တဦးနေနဲ့ဘာလို့ဆိုမြန်မာနိုင်ငံမှာဒီကရန်ပြောပါတီစုံဒီမိုကရေစီကင်းကွာခဲ့တာဆယ်စုနှစ်နဲ့ချီပြီးကြာခဲ့ပြီလွတ်တော်မရှိတာလည်းကြာခဲ့ပြီဥပမာလွတ်တော်ပေါ်လာလွတ်တော်လို့ကြတော့လွတ်တော်အမတ်တဦးနေနဲ့ပေါ့ဒီကရန်ကိုရဲ့လူအပ်ချက်တွေလို့ကိုလှူရှားဆောင်ရဖို့လိုအပ်ချက်တွေကိုပါတီကပဲဖြစ်စီလွတ်တော်ကပဲဖြစ်စီဘာအထောက်ပံ့တွေဘာအကူအညီတွေလိုလဲ
အလိုတာပေါ့တကယ်တမ်းဆိုပြောရရင်တော့အခုဒီနိုင်ငံတွေရောက်လာတဲ့ခါကျတော့ကျွန်တော်တို့အများကြီးကျွန်တော်တို့လိုနေတယ်ဆိုတာသိရတယ်ဒီမှာဆိုရင်လွတ်တော်အမတ်တယောက်မှာကိုပိုင်ရုံးခန်းရှိတယ်ကိုပိုင်နောက်မှာကျွန်တော်တို့ဒီနောက်ကနေပြီးတော့ပံ့ပိုးဆောင်ရပေးမဲ့ရုံးအဖွဲ့တွေဆိုတာရှိတယ်ဆိုတော့ဒါတွေကကျွန်တော်တို့အနေနဲ့တကယ်လိုအပ်တယ်။ဘာကြောင့်လဲဆိုတော့လွတ်တော်ကိုယ်စားလှယ်တယောက်ကသူကခုနအောက်ခြေလဲပြေးပြီးတော့ကျွန်တော်တို့ဒေတာပြဿနာတွေလဲဖြေရှင်းမယ်။ဥမာဒီစာတန်းနေကျွန်တော်တို့တင်ပြီးတော့တကယ် policy ရရဲ့ဒီကိစ္စရက်တွေမှာအရေးကြီးတဲ့ကိစ္စရက်တွေကိုဆောင်ရွက်တော့မယ်ဆိုရင်လဲလွတ်တော်ကိုယ်စားလှယ်စာတွေဖတ်ရမယ်။ဒါမျိုးမဖြစ်အောင်လေ။တကယ်မှာလွတ်တော်ကိုယ်စားလှယ်ကောင်းစင်ရပဲ။ဘာတွေလိုလဲဘာတွေလိုလဲကျွန်တော်တို့ပြောလိုက်ရင်တက်ဆိုင်ရာဒီ data တွေကိုရှာပေးမယ်။ဒီအနောက်ကအဖွဲ့အစည်းအရှိကိုရှိနေရမယ်။ဖွဲ့စည်းဆိုတာကျွန်တော်တို့ဝိုင်းပြီး supporting လုပ်ပေးမယ်။ဒီကျွန်တော်တို့ရဲ့တက်ဆိုင်ရာကိုယ်စားလှယ်တူဦးချင်းစီရဲ့ဒီနောက်ကနေပြီးဆောင်ရွက်ပေးနိုင်မယ့်ရုံးအဖွဲ့မျိုးတွေရှိနေရမယ်ခိုင်ခိုင်မာမာရှိနေရမယ်အမဘာသာရက်လိုက်ပေါ့ပါတီတစ်ခုလုံးဆိုပို့ပြီးတော့အရေးကြီးတာပေါ့လေအဲတက်ဆိုင်ရာဘာသာရက်လိုက်စီးပွားရေးဆိုစီးပွားရေးနဲ့ပတ်သက်တဲ့အဲဘာသာရက်ဆိုင်ရာအထောက်ပံ့ပေးမဲ့ပုံကိုယ်တွေနိုင်ငံရေးနဲ့ပတ်သက်ရင်နိုင်ငံရေး policy နဲ့ပတ်သက်ပြီးတော့ဆောင်ရွက်ပေးမှာတွေဥပဒေနဲ့ပတ်သက်တာတွေဒါတွေဟာတကယ်တမ်းမှာတက်ဆိုင်ရာအဖွဲ့အစည်းလိုက် subject လိုက်ကိုကျွန်တော်တို့ရှိနေရမယ်လို့ကျွန်တော်ဒီလိုမြင်တယ်လေအဲ့ဒီအပိုင်းနေမှာတော့အဲကျွန်တော်တို့ခုနပြောသလိုဟိုထိုက်တင်တော့တော့အားဖြစ်အောင်မယ်လို့ကျွန်တော်ထင်ပါတယ
်ဒီလိုအခက်အခဲတွေမျိုးကိုဒီလိုကြုံရတဲ့အခက်အခဲတွေခုနကပြောလို့ရုံးမရှိဘူးကိုယ့်ရဲ့လုံနိုင်တဲ့လူရင်းအားမရှိဒီလိုအခက်အခဲမျိုးတွေလက်တလုံးမှာကိုသိန်းဆွေတို့ဘယ်လိုများဖြေရှင်းပြီးလုပ်ကြလဲ
အဲအဲ့ဒါတော့ကျွန်တော်တို့ခုနပြောသလိုကျွန်တော်တို့ data မှာကြတော့ဝိုင်းပြီးတော့ဟိုဆောင်ရွက်ပေးမဲ့ပုံကိုယ်တွေများပါတယ်ကျွန်တော်ကြတော့ကျွန်တော်နောက်ကျောင်းဆရာတယောက်လည်းလုပ်ခဲ့ဘူးတယ်ဒီဟိုနေမြေ data မှာဘာသာတင်ဆရာလည်းလုပ်ခဲ့ဘူးတဲ့ခါကျတော့ကျွန်တော်တို့တော့ဝိုင်းပြီးတော့အားဖြည့်ပေးကြတဲ့အင်အားစုများပါတယ်ဒါပေမဲ့တကယ်တကယ်မှာသူဘာသာရေးဆိုင်ရာကျွမ်းကျင်တဲ့ပုံကိုယ်တွေတော့နည်းသေးတယ်ပေါ့ So ai ဥစ္စာ ကို တော့ ကျွန်တော်တို့ ထပ် ပြီး တော့ အား ဖြည့် ဖို့ လိုပါ တယ် အဲ့ဒီ အတွက် လည်း ကျွန်တော်တို့ တတ် နိုင် သမျှ စူးစမ်း ပြီး ပြင်ဆင် နေ ပါ တယ်
Okay ကို သိန်း ဆွေ ခု ဆို လွှတ် တော် ထဲ မှာ ရောက် တာ 2 နှစ် ကျော် ပြီ တော့ လွှတ် တော် ထဲ က အခြေ အနေ ကို ကျင်း တဲ့ အားရ မှု ရှိ လား အလားအလာ ကောင်း တွေ ပေါ့ လွှတ် တော် တွင် လှုပ် ရှား မှု တွေ ခုန ပြော လို့ ပါတီစုံ ဒီမိုကရေစီ အတွက် အလားအလာ ကောင်း တွေ လွှတ် တော် ထဲ မှာ မြင် ရ တွေ့ ရ ပြီ လား
အဲ့ဒါ ကို ဖြည့် ဖို့ ဟာ ကျွန်တော်တို့ တကယ် မြင် တာ တော့ လွှတ် တော် ထဲ ရဲ့ အလားအလာ ကောင်း ဆို တာ လွှတ် တော် ကို စလဲ တွေ ရဲ့ ဒီ ရှင် ထဲ မှာ ရှိ နေ တဲ့ ကျွန်တော်တို့ ဟို စိတ် ဆန္ဒ က အရေး ကြီး တယ် အားလုံးက ဒီ အချိန် မှာ ကျွန်တော်တို့ မြင် ရ မှာ တိုင်း ပြည် အတွက် ပဲ ကျွန်တော်တို့ ကြည့် ရ တော့မယ် ဒီ ပါတီ ဆွဲ တွေ ခဏ ထား လိုက် เนาะ ဟို အဖွဲ့ စည်း ဆွဲ တွေ ခဏ ထား လိုက် ပုဂ္ဂိုလ် တူ တယောက် တွေ ခဏ ထား လိုက် ကျွန်တော်တို့ ဒီ အချိန် မှာ ကြည့် ရ မှာ တိုင်း ပြည် အကျိုး စီးပွား တိုင်းပြည် အကျိုး စီးပွား အတွက် ဆိုရင် အဲ့ဒီ ရင် ထဲ မှာ ဒီ စိတ် တွေ တကယ် ကိန်း အောင် မီ ဆိုရင် တော့ โอเค ကျွန်တော်တို့ နိုင်ငံ ရဲ့ အပြောင်း အလဲ ရာ ဆ ပြီ လို့ ကျွန်တော်တို့ ပြော လို့ ရ တယ် အဲ့ဒီ ဟာ တွေ အား ကောင်း လာ ဖို့ တူ ချင်း စီ မှာ အား ကောင်း လာ ဖို့ အဖွဲ့ စည်း တွေ မှာ အား ကောင်း လာ ဖို့ ဒါ တွေ ကိုဟိုတက်ဆိုင်ရာခေါင်းဆောင်တွေကလည်းပြင်ဆင်ရလိမ့်မယ်ဆောင်ရွက်ရလိမ့်မယ်နောက်ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တူဦးချင်းကလည်းလုပ်ရပါလိမ့်မယ
်ဒါမှသာတမတော်ကုစလေနဲ့လွှတ်တော်တွေမှာဆက်ဆံရေးပိုင်းကဘယ်လိုရှိလဲ
ဟုတ်တယ်
ဒီမှာတယောက်နေနေပေါ့
အဲ့ဒါကစကားစားတော့အခက်အခဲတော်တော်ရှိတယ်ကျွန်တော်တို့စကားပြောဆက်ဆံဖို့တော့မှပဲနည်းနည်းဝင်လေးပုံရတယ်အခုတော့ကျွန်တော်တို့ကလည်းလွှတ်တော်တွေမှာဆွေးနွေးတဲ့အခါမှာတမတော်သားတွေအတွက်လည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာတမတော်သားတွေဘက်ကလည်းကြည့်ပြီးကျွန်တော်တို့ဆွေးနွေးတယ်အဲ့အဲ့ဒီလိုမျိုးကျွန်တော်တို့ရဲ့ဆွေးနွေးချက်တွေတိုင်းပြည်ပေါ်မှာထားတဲ့စိတ်စင်စနာမှန်မှန်ကန်ကန်နဲ့ဆွေးနွေးချက်တွေအပေါ်မှာမြင်တဲ့အခါကျတော့အခုတော့အရင်နဲ့ဆိုင်ရင်တော့အများကြီးကျွန်တော်တို့တောင်းတဲ့တယောက်ဟိုနီးကပ်လာပြီလို့ပြောရမှာပေါ့နော်ဟိုကျွန်တော်တို့ဆွေးနွေးပြီးသွားတဲ့အခါကျရင်တက်မတော်သားကိုယ်စားလှယ်တွေကလည်းအဲဆွေးနွေးတာတွေကောင်းရင်လာပြောပါတယ်အဲကိုသိန်းဆွေဆွေးနွေးတာတွေကောင်းတယ်ဗျာအားရတယ်ကျေနပ်တယ်ဆိုအရင်နဲ့ဆိုင်ရင်တော့အများကြီးကျွန်တော်တို့ဟိုလက်ဖက်ရည်ဝိုင်းမှာတော့အတူထိုင်ပြီးစကားပြောနိုင်တဲ့အနေအထားလေးတွေတော့ရောက်လာတော့ဒါအတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာပါဒါကိုချိန်နှက်ပါတယ်ကျွန်တော်အနေနဲ့တော့
နောက်တစ်ခုကတော့ကျွန်တော်လာမယ့် 2015 ယူကောက်ပွဲနဲ့ပတ်သက်လို့နေချင်ပါတယ်ကိုသိန်းဆွေလက်ရှိလူငယ်အမတ်တူအနေနဲ့ 2015 ယူကောက်ပွဲနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်ချက်ရှိလဲခင်ဗျ
2015ယူကောက်
ပွဲခင်းချင်းတစ်ခုလုံးကိုပြောတာ
ပါ။အော်နိုင်ငံရေးခင်းချင်းတစ်ခုလုံးဆိုရင်တော့တအားကြီးကျပြန့်နေဒီအချိန်ပိုင်းနဲ့ကျွန်တော်တို့ပြောဖို့ရဆိုရင်တော့ကျွန်တော်ဟောတော့2015မတိုင်ခင် 2014 ကဘယ်လောက်ရှုပ်ထွေးအောင်မလဲဆိုတာကိုလည်းကျွန်တော်တို့ခံမှန်းရအောင်ပါပေါ့နော်2014မှာဖြစ်လာမဲ့ဘလိုတွေလှုပ်ချင်တာလဲ PR စနစ်တွေဆိုတာလဲအတန်တွေထွက်နေတယ်ဆိုတော့ဒီလိုအခြေအနေတွေနောက်တစ်ခါခုနတိုင်းရင်းသားပြဿနာတွေအဲခုနပြောတဲ့ဒီဘာသာရေးပြဿနာမျိုးလေးတွေဒါလေးတွေအားလုံးဟာကျွန်တော်တို့မြင်ကျင်တာကျွန်တော်မြင်စေချင်တာမြင်ကျင်တာကတော့တိုင်းပြည်ရဲ့အပြောင်းအလဲကိုလှုပ်ကြတော့မယ်ဆိုရင်ကျွန်တော်တို့ဒီစိတ်ခံစားမှုတွေနဲ့အလုံးမလုံးစေချင်ဘူးငင်းငင်းသာသာအကူအပြောင်းကိုလှုပ်တယ်ဆိုတော့အဖွဲ့အစည်းတစ်ခုကလည်းလှုပ်လို့မရဘူးဗျကျွန်တော်တို့တက်မတော်ကလည်းတက်မတော်တခုတည်းနဲ့လည်းလှုပ်လို့မရအောင်အစိုးရဖွဲ့စည်းတခုတည်းနဲ့လည်းလှုပ်လို့မရအောင်ပါတီတခုတည်းနဲ့လည်းလှုပ်လို့မရအောင်နိုင်ငံသားတွေအားလုံးဟာတိုင်းပြည်အတွက်ဆိုတဲ့စိတ်ကိုကျွန်တော်တို့အားလုံးရင်ထဲမှာကိန်းအောင်ဖို့လိုတယ်အဲ့ဒီ mindset တွေကျွန်တော်တို့စီမှာအပြေအဝရှိလာပြီဆိုရင်တော့ကျွန်တော်တို့တိုင်းပြည်အပြောင်းလဲခေါင်းကိုကျွန်တော်တို့စနိုင်ပြီအဲ့တော့ခုနပြောသလိုနောက်ဖြစ်လာမယ့်အနေအထားဆိုတာနိုင်ငံရေးမှာကြိုပြီးတော့မှန်းဆရတော့ခက်တယ်ပေါ့လေဒါပေမဲ့ကျွန်တော်မြင်နေတာတော့ကျွန်တော်တို့ဒီပုံစံတွေနဲ့ကတော့တိတ်တော့မဖြစ်စေချင်ဘူးမဖြစ်စေခြင်းဘူးတိုင်းပြည်အပြောင်းလဲကိုညင်ညင်သာသာနဲ့ကူပြောင်းနိုင်တဲ့အလားအလာကောင်းတွေကိုကျွန်တော်တို့ဖြစ်စေခြင်းတယ်ဒါကြောင့်ပြည်သူလူထုကိုယ်တိုင်ကလည်းပြည်သူလူထုကတည်ပြီးသားဗျပြည်သူလူထုကနိုင်ငံရေးအတွေ့အကြုံတွေအများကြီးရင့်ကျက်ထားပြီးပြီအဲ့တော့ပြည်သူလူထုကဘယ်ချိန်မှဘာလုပ်ရမယ်ဆိုတာတို့နားလဲပါတယ်ပြည်သူလူထုကအဆုံးဖြတ်ပေးပါလိမ့်မယ
်ဟုတ်ကဲ့ကိုသိန်းစွေတူချင်းရဲ့2015နဲ့ပတ်သက်လို့ဘယ်လိုစဉ်းစားထားလဲ
2015အတွက်ကတော့ကျွန်တော်တို့ကတော့ဒါကျွန်တော်တို့ဟိုတာဝန်ပေးမယ်ဆိုရင်တော့ကျွန်တော်တို့အခုတည်းကလည်းကျွန်တော်တို့ပြင်ဆင်ပါတယ်ကျွန်တော်တို့တာဝန်ပေးမှာမဟုတ်ဘူးကျွန်တော်တို့ဒီနေရာမှာလွှတ်တော်ကိုယ်စားလှယ်တယောက်ပြည့်ဆက်ပြီးတော့တာဝန်မယူပါလဲကျန်တဲ့သူတွေလုံနိုင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်နေပါတယ်2015မှာလောက်ရမှာအခုအဓိကတော့ကျွန်တော်တို့ကလူဒုနဲ့ကျွန်တော်တို့မကင်းကွာဘူးလူဒုနဲ့ကင်းကွာတဲ့တနေ့ကတော့ကျွန်တော်တို့ကြာဆုံးပါပဲပါတီလည်းကြာဆုံးပါပဲအဲ့တော့ကျွန်တော်တို့လူဒုနဲ့မကင်းကွာဘူးလူဒုရဲ့လိုအပ်ချက်တွေပါလဲလူဒုနဲ့အတူတူရပ်တည်ပေးမယ်ပြီးရင်လူဒုရဲ့လိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းပေးမယ်ဒါအရေးကြီးဆုံးပါအဲ့တော့ကျွန်တော်တို့ကတော့တတ်နိုင်သမျှကြီးလက်ဒေတာတွေအထိအရောက်ဆင်းနေကျေးလက်ဒေတာမှာရှိနေတဲ့လူမှုပြဿနာကိုကျွန်တော်တို့လုံနိုင်တဲ့လောက်နဲ့ကျွန်တော်တို့ဝိုင်းပြီးဆောင်ရွက်ပေးတယ်။အဲ့တော့တချို့နေရာတွေမှာတော့တကယ်တမ်းပြောရရင်တော့အဲ့ဒီလိုလုံကင်ဆောင်ရွက်ဖို့ဆိုတာကအာဏာရန်တရားအရေးကြီးပါတယ်။ကျွန်တော်တို့ကအာဏာမရှိဘူးလေ။နောက်တစ်ခုလုံပိုင်ခွင့်အာဏာမရှိတဲ့အတွက်လုံပိုင်ခွင့်မရှိဘူး။လုံပိုင်ခွင့်မရှိတော့ကျွန်တော်တို့စိတ်သွားတိုင်းကိုမပါဘူး။ကျွန်တော်တို့ပြည်သူလူထုကိုလုံပေးချင်တာတွေအများကြီးပဲ။လုံချင်တာတွေဆန္ဒတွေအများကြီးပဲ။ဒါပေမဲ့တကယ်မှာလက်တွေ့ကြတော့ကျွန်တော်တို့မှာခက်ခဲအများကြီးရှိပါတယ်။အဲ့တော့ကျွန်တော်တို့ခုနပြောသလိုတချို့ပြဿနာတွေကိုတော့ဒေတာပြဿနာတွေပေါ်လာရင်အဲကိုတိုင်ကျွန်တော်တို့ကမကထလုတ်ပြီးတော့ငွေကြေးလေးတွေစုတယ်ပြီးတဲ့အခါမှာလိုအပ်တဲ့နေရာဒေတာတွေကိုဝိုင်းပြီးပံ့ပိုးပေးရအခုတော့ပညာရေးပေါ့လေတချို့နေရာတွေဆိုမှဆိုအခက်အခဲတွေအများကြီးရှိတယ်ကျောင်းလေးတွေဒီကျောင်းလေးတွေကဟိုတရွာနဲ့တရွာသွားဖို့3နာရီလောက်ကြာတယ်ဘွက်သေးရှင်နေမှာအဲ့တော့သူတို့မသွားနိုင်ဘူးအဲ့တော့ဘာလို့ ਆ လဲဆိုတော့မိဘတွေကလည်းဒီကလေးတွေရဲ့ပညာရေးအတွက်စိုးရင်တော့သူတို့ကိုလူကိုယ်တာကျောင်းလေးလုတ်နေတယ်အဲ့ဒီကိုလူကိုယ်တာကျောင်းလေးကလည်းတကယ်တမ်းပြောရရင်လေးဘက်ကိုတာလဘက်လေးပတ်ပြီးတော့ဒဏီမိုးထင်ရကားလေးမလုံးမလဲနဲ့ကလေးတွေကမိုးရေထဲမှာစာတင်နေကြတယ်ဒီပြဿနာတွေဆရာတွေ ငားတဲ့ငွေကြေးခက်ခဲတွေအဲ့ဒါတွေကိုတော့ကျွန်တော်တို့တတ်နိုင်တဲ့တော့ဝိုင်းပြီးတော့ဖြည့်ရှင်းပေးနေပါတယ်ဆရာငားတဲ့ဟာတွေကိုကျွန်တော်တို့စုပြီးတော့စိုက်ပြီးတော့ပေးတာလေးတွေပေါ့ဒါမျိုးလေးတော့လုပ်ပေးနေတယ်ဒါပေမဲ့ဒါတွေကတကယ်လက်တွေ့ကျကျစဉ်းစားရင်တတိုင်းပြည်လုံးရဲ့ပြဿနာနဲ့ခြုံစင်းစားရင်ဒါတွေကမဟုတ်သေးဘူးလေ
ကျွန်တော်
အဲ့တော့ပညာရေးကိုတကယ်တမ်းကျွန်တော်တို့မြှင့်တင်တော့မယ်ဆိုရင်ဘတ်ဂျက်3စိတ်တွေတိုးသုံးရမယ်ပညာရေး3စိတ်တွေကျောင်းဆရာမတွေကိုဟိုခုနပြောသလိုဟိုတိုးမြင့်ပြီးခန့်ပေးရမယ်လူကြီးတိုးမြင့်ခန့်ပေးရမယ်ကျောင်းသားနဲ့ဆရာချိုးညီအောင်လုပ်ရမယ်ဒီအပြင်အဲဒီကျွန်တော်တို့ဆရာတွေကိုလည်းဒီတဲ့ပို့ပြီးတော့ကျွန်တော်တို့ teaching method တွေအစပို့ပြီးတော့ကျွမ်းကျင်အောင်နောက်ဒီလက်လန်းမီအောင်လို့ကျွန်တော်တို့လုပ်ပေးတင်တယ်
ခုနကကိုသိန်းစီပြောလို့ကိုလုံနိုင်မှုဆိုအာနာလိုတာဟု
တ်ဒါပေမဲ့ခုန
ကကျွန်တော်တို့တွေ့ရတော့မြို့သားဒီမိုစီဖွဲ့ချုပ်မှာအဓိကခေါင်းဆောင်ဟိုဒေါန်ဆန်းစုကြည်လို့ဖြစ်နေတယ
်ငွေ
ကမှာလည်းဒေါန်ဆန်းစုကြည်ကိုပဲအဓိကမြင်နေတယ်
ဟုတ်ကဲ့ခင်ဗျာ
မြို့သားဒီမိုစီဖွဲ့ချုပ်မှာတော့တကယ်တမ်းဒေါန်ဆန်းစုကြည်လည်းနောက်ထပ်9နှစ်လောက်ဆိုရှင်အသက်တော်ကြီးပြီအခုလိုသွားလာလှုပ်ရှားဖို့ခက်ပါတယ်အ
ဲ့တော့
ဒုတိယ line ခေါင်းဆောင်အနေနဲ့ပေါ့ခုနေနဲ့ခုနေထားမှာစဉ်းစားမိပြီလားကိုသိန်းစုရဲ့အမြင်အရဘယ်လိုရှိပါလဲ
အဲအဲ့ဒါနဲ့ပတ်သက်လို့တော့အန်တီကတော့တောက်လျှောက်ကျွန်တော်တို့ပါတီဆပြီးတော့ထူထောင်ကတဲ့ကတော့လူငယ်ကိုတော့သူအမြင်နဲ့စနစ်တကျသူအလေးနဲ့ထားတယ်ဗျခေါင်းဆောင်ကလေကျွန်တော်တို့ခေါင်းဆောင်အနေနဲ့ကအလေးနဲ့ထားတယ်ပြင်လဲပြင်ဆင်တယ်ဒါပေမဲ့ခက်တာကရှေးပိုင်းကာလတွေမှာတမင်မွေးရင်ကြားဆိုင်ပေါ့အလုတ်လုတ်ရင်းနဲ့ခုနပြောသူထောင်ကြတဲ့သူအထဲရောက်သွားတဲ့လူအထဲထဲမှာနေအချိန်ကုန်သွားနောက်လွတ်ဆင်သွားတဲ့နိုင်ငံခြားတိုင်းပြည်တွေအသီးသီးကိုရောက်သွားတယ်အဲ့ပုံကိုယ်တွေဆိုလဲအခုဆိုရင်ကျွန်တော်တို့ကြားနေရဆိုပညာတတ်ပုံကိုယ်တွေလည်းအများကြီးပါပဲအဲ့ဒီလူတွေပြန်လာနိုင်ဖို့ကိုလည်းကျွန်တော်တို့ကြိုးစားရလိမ့်မယ်ထင်တယ်အဲ့ဒီလူတွေကအမှန်တန်တန်ဖိုးရှိတဲ့လူတွေပါဘာပြောသူတို့တင်ထားတဲ့ပညာရက်တွေသူတို့ပြန်လာနိုင်တဲ့အခွင့်အလမ်းတွေကိုကျွန်တော်တို့ကခိုင်ခိုင်မာမာနဲ့ကျွန်တော်တို့ဒီဘက်ကနေပြီးတော့အာမခံချက်တွေပေးပြီးတော့ပြန်ပြီးတော့ခေါ်တင်တယ်ဒါတိုင်းပြည်အတွက်လေကျွန်တော်တို့အလကားကျွန်တော်တို့အလက်သက်ဖြစ်သွားမဲ့အဲပြဿနာတွေဒါတွေကိုကျွန်တော်တို့ပြန်ပြီးကျွန်တော်တို့ရင်ခွင်နဲ့ပြန်ပွေရလိမ့်မယ်ဒါအရေးကြီးပါတယ်
ပါတီတဲမှာကဒုတိယလမ်းလိုင်းထားဖို့ခေါင်းဆောင်မှုအနေနဲ့ရောကိုသိန်းစီဘယ်လိုယူဆလဲ
အဲ့ဒီအတွက်တော့ဒေါန်ဆန်းစုကြည်ပြင်ဆင်နေပါတယ်စ조사နေပါတယ်အတတ်နိုင်ဆုံးအဲကျွန်တော်တို့လည်းဒီပုံမှာတော့နောက်မျိုးဆက်တွေကိုလည်းလက်ဆင့်ကမ်းနိုင်ဖို့အတွက်အခုတည်းကတော့စပြီးတော့ကျွန်တော်တို့တင်တန်းနေပေးတယ်လူငယ်စွမ်းရည်မြင့်တင်တန်းလေးတွေလုပ်တယ်အဲနောက်တစ်ခါဒီကျွန်တော်တို့ဆပ်ဖတ်အားကောင်းအောင်လို့လက်လန်းမီတော့ဆောက်စရန်တွေကိုကျွန်တော်တို့ဆိုမိုဘိုင်းဆက်ကြည့်တိုက်လေးတွေလုပ်ပေးတယ်ရွာတွေအထိပေါ့နော်ဒါပေမဲ့ဒီလောက်နဲ့တော့ကျွန်တော်တို့မပြည့်စုံသေးဘူးပေါ့လှုပ်ချင်တာတွေကတော့အများကြီးပါဒါပေမဲ့ကျွန်တော်တို့ရှိနေတဲ့အားနဲ့ကျွန်တော်တို့ဝင်တော့ဝင်ဖို့ထမ်းနေရတာ哦အဲ့တော့ကျွန်တော်မြင်ပါတယ်အခက်ခဲတော့နည်းနည်းရှိပါသေးတယ်အဲ့ဒီအတွက်လည်းထိုက်တင်တော့အားထုတ်နေပါတယ်စ조사နေပါတယ်
ကိုသိစေ view လာပြီးဖြစ်ချားပြီးတော့ကျေးဇူးအများကြီး
ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကလည်းကျွန်တော်ပြောခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့ပါ